င်းတစ်ဆက်လေးခုနှစ်အတွက်မြန်မာစီးပွားရေးအခြေအနေဟာကိန်းကနန်းနေအရာကြည့်မယ်ဆိုရင်တိုးတက်မှုရှိခဲ့တယ်လို့ယူဆရပါပေမဲ့အောက်ခြေလူလူအတွက်တော့တည်တာတဲ့အကျိုးသက်ရောက်မှုမရှိခဲ့ဘူးလို့မြင်သူကတော့စီးပွားရေးပညာရှင်ဦးခမောင်ညိုဖြစ်ပါတယ
်2014တွင်မှာနိုင်ငံရဲ့စီးပွားရေးလူပဲကြည့်ကြည့်နော်ဒီကုန်သွယ်မှုတွေပဲကြည့်ကြည့်နော်ဝန်ဖန်ပွားမှုကိုထိန်းချုပ်ထားတာပဲကြည့်ကြည့်နော်ဒီတိုးတက်မှုတွေရခဲ့ပါတယ်နော်ဒါပေမဲ့အများပြည်သူအနေနဲ့ဒီတိုးတက်မှုတွေကအားလုံးကသူတို့ကမြင်တာထင်တာသူတို့နဲ့ထိတွေ့မှုမရှိဘူးထိတွေ့မှုမရှိတဲ့ခါကျတော့မေးလိုက်လို့ရှိရင်နော်ဒါအများပြည်သူတွေရဲ့တမန်ဘဝအပေါ်မှာတောင်းနေမှုမရှိဘူးတိုးတက်မှုမရှိဘူးပဲဆိုရဲအခြေမျိုးပဲအဖြေတာတွေ့ရလိမ့်မယ်သူတို့ထင်တာလည်းသူတို့ဖြေတာလည်းမှန်ပါတယ်အဖြစ်လို့လဲဆိုတော့နော်အများပြည်သူသိတာမြင်တာလည်းတိုးတက်မှုမျိုး
စီမားရေးတက္ကသိုလ်ဒုတိယပါမောက္ခချုပ်အငိမ့်စာဦးကျော်မင်းထွန်းကတော့2015ခုနှစ်ဟာပိုမိုရှုပ်ထွေးမဲ့နှစ်ဖြစ်နိုင်ပေမဲ့တက်လာတဲ့အစိုးရအသည့်အနေနဲ့လက်ရှိလှုပ်ဆောင်နေတဲ့ပြည်ပြင်ပြောင်းလဲမှုတွေကိုအရှိန်မြင့်လှုပ်ဆောင်သွားဖို့လိုအပ်မယ်လို့သုံးသပ်ပါတယ
်။ဟုတ်ကျွန်တော်အမြင်ကတော့လေအခုချလိုက်ခဲ့ရဦးဒီ2017ကနေစပြီးတော့ဟိုလှုပ်ခဲ့တဲ့အလုပ်တွေပေါ့နော်အဲ့ဒါတွေကတော့ကျွန်တော်ထင်တယ်ဒီလမ်းစဉ်ဟိုဝါဒပေါ့နော် ideology အနေနဲ့ကတော့ဟိုသူကြာပြောင်းသွားမယ်လို့ကျွန်တော်မထင်ဘူး။နောက်တစ်ခုကလည်းကုသူရေးစိုးရိမ်နေကြတယ်လို့ဟလာလုံးဝပေါ့ယူတန်းပေါ့နော်။နောက်ကျောင်းပြန်ပြီးတော့အဲ့လောက်အဲ့လိုလည်းဖြစ်သွားစရာအကြောင်းမရှိဘူး။ဘူးပဲဟိုရေကောက်ပွဲမှာဟိုဟာအနိုင်ရတဖြစ်စီပေါ့နော်။ဟိုကျွန်တော်ထင်တယ်အခုချခဲ့တဲ့လမ်းကြောင်းတည်းကတော့ဆက်သွားလိမ့်မယ်လို့ကျွန်တော်ထင်တယ်။ဦးသိန်းစင်ကတကယ်လို့ဟလာသမိုင်းဦးသိန်းစင်ဆက်ပြီးတော့ယူမခံရဘူးဆိုရင်လည်းပဲနောက်တက်တဲ့လူကတော့ဒီ policy ကိုကျောင်းပြန်ပြီးတော့ပြန်လှည့်သွားလို့ဟိုပြန်ဆဲတော့ဘူးအကြောင်းမရှိဘူးကျွန်တော်တို့ကအခုဒီဟာကိုအားလုံးကတော့လမ်းကြောင်းအနေနဲ့ရတာမှန်တယ်သူတို့လည်းခုနပြောလို့လက်တွေ့လှုပ်ဆောင်မှုအပိုင်းမှာတော့ခုနအားနည်းချက်တွေရှိတာပေါ့လေဆိုတော့အဲ့အားနည်းချက်တွေအရပဲကျွန်တော်တို့ရဲ့အခြေအနေကအဲ့အတိတ်ကြီးတစ်ခုလုံးပြန်ဆောက်ရတာမဟုတ်တဲ့အတွက်ကြောင့်ရာနှုန်းကြီးကတော့ကျွန်တော်တို့ကဒီ reserve ကတော့ရာရက်လက်ကတော့ရာနှုန်းကြီးမရတာအဲ့လည်းသဘာဝကျတယ်လို့ကျွန်တော်ထင်တယ်အဲ့တော့နောက်တက်လာတဲ့အစိုးရကလည်းပဲဒီဟာကိုပဲကျွန်တော်ထင်တယ်ပေါ်ပြီးတော့တိတိယောက်ယောက်ပေါ့လေ။ကောင်းကင်ဖော်နိုင်ဖို့ပဲကြိုးပမ်းသွားလိမ့်ကြိုးစားသွားလိမ့်မယ်လို့ပဲကျွန်တော်ကတော့မြင်တာပဲ။ဒါကြောင့်2015တော့နည်းနည်းဟိုပါပေါ့လေ။စေရင်ပူစရာကောင်းတာဒါဟိုဘယ်နိုင်ငံလဲဒီရွေးကောက်ပွဲဆိုတာတော့ဒီ political ဒီ election လို့ကျွန်တော်တို့ဟိုအာမှာရှိတယ်လို့ပေါ့။ရွေးကောက်ပွဲအနိုင်ရဖို့ရွေးကောက်ပွဲမှာဟိုဟာဖြစ်ဖို့အဲ့ဒီရွေးကောက်ပွဲကိစ္စလုံးမနန်းနဲ့ဒီ2015အတွင်းမှာတော့ကျွန်တော်ထင်တာတော့ပေါ်ပြီးတော့ဆက်ချုပ်သွေးသွေးလေးတွေတော့ဖြစ်လာမော2015ကြော်ပြီးတော့ဘယ်လိုလဲတက်လာကျွန်တော်ရှင်းနေတော့9နှစ်လောက်တော့သူကဆက်ပြီးတော့လှုပ်ဆောင်သွားမယ်အပိုင်းရှိတာတော့အဲ့ဒီအပိုင်းမှာတော့ကျွန်တော်ကတော့ပို့ပြီးတော့ဟိုကောင်းလာလိမ့်မယ်ကျွန်တော်ကတော့မြင်နေတယ
်ဘယ်ဆိုရပဲတက်ပေါ့နော်အစိုးရအသစ်တက်လာတယ်ဆိုရင်ပဲဖြစ်ဆိုရင်တောင်မှဒီလက်ရှိသွားနေတဲ့လမ်းကြောင်းအတိုင်းဆက်သွားတဲ့လို့တော့ဒီစီးပွားပညာရှင်တယောက်အနေနဲ့တော့မြင်မိတယ်ပေါ့ဆရာအဲ့ဒီပေါ့လားဆရာ
ဟုတ်ပါတယ်ဆက်သွားရမှာဒီလမ်းကြောင်းနဲ့ဆက်သွားရမှာလေလို့ညီလာတယ်ဟိုလုံးဝပြီးတော့ဟို totally different policy တခုတော့ကျွန်တော်ပြောင်းသွားစရာအကြောင်းမရှိဘူးဒါပေမဲ့ဒီ implementation အပိုင်းမှာတော့ဟိုလုံးကြီးလုံးဝအနေနဲ့ဒီ tactics တွေရောနည်းနည်းပြောင်းရင်ပြောင်းမှာပေါ့
ဟုတ်ကဲ့ဆရာဆိုတော့ဆရာဟိုစောစောကပြောတဲ့အထက်မှာဆရာပြောတဲ့အထက်မှာလည်းပါပါတယ်ဒီနည်းနည်းလေးဟိုပေါ့လိုအပ်ချက်တွေရှိတယ်ဆိုတာကဆိုဘယ်လိုဟာမျိုးတွေများဖြစ်မလဲဆရာ
ဟုတ်တယ်လို့ဟိုလူတွေအများဆုံးဝိပန်နေတာတော့လူတွေမပြောင်းလူတွေမပြောင်းလူဟောင်းတွေအများကြီးပြန်ပါတယ်အဲ့ဒါလေကျွန်တော်တို့ပြောကြတာလုံးဝလူဟောင်းတွေအကုန်လုံးတော့လူတည်တည်နေကြအကုန်လုံးလုံးမယ်ဆိုတဲ့အနေထားကျွန်တော်ကဥပမာပေးလို့ပဲအိတ်တစ်ဆောက်တာမဟုတ်တဲ့အတွက်ကြောင့်ကျွန်တော်ကအဲ့လိုပြောင်းလို့တော့မရဘူးပေါ့ကျွန်တော်တို့ရဲ့ပြည်ရင်ပြောင်းလဲမှုကဟို peaceful transition ပေါ့လေကျွန်တော်တို့မှဘာညာဘာညာတယ်နဲ့ကိုင်းလို့တွေ့တဲ့တိုင်းလူဒါပေမဲ့ကြောင်းတော့မဟုတ်ပဲနဲ့ကြောင်းသွားတယ်ဆိုတော့ကကြတော့တော့အဲ့ဒီတော့ခုနကပြောလို့ COE သဘောရဟာဟောင်းတချို့ပါမယ်အစ်စ်တွေလည်းထည့်မယ်အဲ့တော့ရေဟောင်းနဲ့မှအဲ့ဒါဤစ်စ်တွေထည့်ရင်းနဲ့သူတို့နဲ့ရေရတော့ကြည်လာမှာပေါ့ကျွန်တော်ယူဆတော့အဲ့လိုပဲမြင်တယ်ဒါကြောင့်မို့ကျွန်တော်ကသူချင်းလေးရဲ့ဖြစ်ပြီးတော့ကအာလူဟောင်းတွေလူတွေမပြောင်းမပြောင်းဆိုတာပြောင်းတဲ့လူတွေတော့နည်းနည်းပြောင်းပါတယ်နောက်ခုနပြောတဲ့ policy တွေမပြောင်းမပြောင်းလို့ဒါရီကမရှိမရဲကြောက်ကြတယ် policy လဲကြောင်းလာပါပဲတော်တော်ကြီးကိုကြောင်းသွားအဲ့တော့ကြောင်းရမှုတွေကတော့တိကျတာကိုရှိတ
ယ်2015ကိုကျွန်တော်တို့ကြည့်မယ်ဆိုလို့ရှိရင်လောလောဆယ်သွားနေတဲ့လမ်းကြောင်းအရာအသေးစိတ်တွေကျွန်တော်တို့မကြည့်ပဲနဲ့ဒီရေဘွားအားဖြင့်ကျွန်တော်တို့2015မြန်မာစီးပွားရေးအခြေအနေကိုကြည့်မယ်ဆိုလို့ရှိရင်တော့ ဟိုအောက်လောက်ကအလားလားကောင်းသလားဆရာဟ
ိုတနည်းတည်းအတွက်ကတော့ဘူကောင်းလာနေကြတိတ်မရှိဘူးဒါဆိုအချိန်ကာလလည်းဒီနောက်ကအပြောင်းလဲတစ်ခုအတွက်ဟိုဒီ2015တော့ပဲရေကောက်ပွဲကဖြစ်လာမယ်ဆိုတော့ဒါဒီအပြောင်းလဲတစ်ခုဆိုဒီမှာလည်းပဲကျွန်တော်ကရေကောက်ပွဲကဘယ်နှစ်ပြည့်လို့ပဲချက်ချင်းဒီဒီတနည်းအတွက်နဲ့မှာဆိုရင်တို့ကဒီတာဝန်ကလက်ရှိအင်ကမ်ဘန့်ကာသောင်းငင်းကလည်းတို့ကဒါတို့ကဒီဆက်ပြီးတော့ဒီ election ပေါ့နောက်ဝင်ဖြစ်ဖို့လည်းသူစူးစမ်းရမယ်ဒါတော့ကဒီဘက်ကဟောလဲဆိုအရှင်တော့နည်းနည်းတော့ပို့တော့နှီးသွားနိုင်ပြီစီပွားရေးကအဲဒီခုနကဆိုတဲ့နိုင်ငံရာကြီးကြီးမှုနာမှုပါဆိုကျွန်တော်ထင်တယ်နိုင်ငံရာကြီးကြီးမှုနာမှုပြလည်းပဲဒါဟုတ်ပဲစောင့်နေကြတယ်လို့ကျွန်တော်ထင်တယ်အဲဒီ2015အလွန်မှာတော့ပို့ပြီးတော့မြန်လာနိုင်တယ်2015ဒီကတော့ကျွန်တော်ထင်တယ်ဟိုတိတ်ပြီးတော့တိုးတက်လာနိုင်ဘူးမြန်လာငင်းဆန်လာနိုင်ဘူးတော့စိတ်မမြင်ပါဘူးကျွန်တော်အဲ2015အတွင်းမှာပို့ပြီးတော့ဟိုပြဿနာတော့ပိုများလာမယ်တစ်သက်ကနိုင်ငံကြီးရလဲဒါနည်းနည်းပို့ပြီးတော့နည်းနည်းမပြီးမနေနေဖြစ်မယ်ယူရောက်ပွဲအတွက်လည်းအားဆိုင်ကြအောင်မယ်တို့ကတိုင်းကြီးယူဟာပြန်လဲထူထောင်ရေးအတွက်လည်းဟိုလားအားထည့်ရမယ်ဒီဘက်မှာလည်းယူရောက်ပွဲအတွက်ဆက်ပြီးတော့ဟိုအောင်နိုင်ကြီးတို့ကလည်းဆက်ပြီးတော့အားထည့်ရမယ်ဆိုတော့ပြောတင်နေပြီနောက်ဒီနိုင်ငံတကာရဲ့ဒီ foreign ဒီ direct investment နေရာလည်းပဲအဲ့ဒီဟာကိုကျွန်တော်ထင်တော့စောင့်နေတယ်ထင်တယ်အကြောင်းလို့ဆိုသူတို့က investment လုပ်ရမယ်ဆိုတော့ကြတော့နောက်ထပ်အနာဂတ်အနည်းဆုံးတော့နောက်ထပ်5နှစ်တက်တန်းတစ်ခုအတွက်သူတို့ဟိုအတိုက်အတာတစ်ခုတည်ပေါ့နော်ဟိုသေချာဒီရမယ့်ဟာတစ်ခုသူတို့မျှော်နေတယ်လို့ထင်တာပဲအဲကြောင့်လို့2015အတွက်ဒီ outlook အနေနဲ့ကတော့တိတ်ပြီးတော့သူရတာကောင်းလာမယ်လို့ကျွန်တော်မမြင်ဘူးပေါ့သို့တော့ဘယ်အကြောင်းရမှာပဲကျွန်တော်တို့ကဟိုညွှန်းမှန်းလို့ရမယ်